နေ့ဟာဆိုလို့ရှိရင်ပေါ့နော်ဒါဟိုနာဂစ်မုံတိုင်းမြန်မာနိုင်ငံမှာတက်ခတ်ခဲ့တာ7နှစ်ရှိသွားပြီဆိုတော့ဟိုပြန်လဲထူထောင်ရေးလုပ်ငန်းတွေအတိုင်းအတာတစ်ခုထိစစ်အစိုးရလက်ထက်ကစပြီးအရင်ဦးသိန်းစင်အစိုးရလက်ထက်မှာလည်းသူတို့လုပ်ခဲ့ကြတယ်ဒါပေမဲ့အောင်မြင်တယ်မအောင်မြင်ဘူးဆိုတာကကဏ္ဍပေါ့နော်လုပ်ခဲ့ကြတာလည်းရှိတယ်ဒါပေမဲ့လက်ရှိအန်အေဒီအစိုးရလက်ထက်မှာကြတော့ကောဒီနာဂစ်ဒန်ခံခဲ့ရတဲ့ပြည်သူတွေအတွက်ဘလို့စီစဉ်နေများလှုပ်ဆောင်ပေးနေတယ်လဲဆိုတာကိုကျွန်တော်အရင်ပြောပြပေးပါလားခင်ဗျဟု
တ်ကဲ့ပါရှင်လက်ရှိအနေထားကတော့ပြည်ရဲ့အစိုးရလက်ထက်မှာဒီနာဂစ်ဒန်ခံရတဲ့အဲပြည်သူတွေအတွက်ကိုကပ္ပတာ၃မိုင်မြို့တင်တဲ့၅မိုင်နေရာမှာထားတာပြီးကဲမှုလေးရှိပါတယ်အဲဒီပုံမှာကျွန်တော်တို့ကလက်ရှိအနေထားကတော့၃မိုင်မြို့တင်မှာရှိနေတဲ့ဒီလိုချက်ကွက်ကလေးတစ်ခုရှိပါတယ်အဲဒီတုတ်ရတဲ့ဒီချက်ကွက်ကလေးတစ်ခုကိုကျွန်တော်လမ်းလေးပေါ့လမ်းချင်းပြဖို့နောက်တစ်ခါကလေးတွေအတွက်တော်ဝင်ချင်းမှာကျွန်တော်တို့လမ်းကြောင်းကျွန်တော်တို့အနေနဲ့ထားတော့ပြီးမှမိုကေရှာလေးကျွန်တော်စီစဉ်ထားတာလေးရှိပါတယ်နောက်ချက်ကတော့အဲဒီတားမှာအာဒီအဲ့ဟို၃မိုင်မြို့တင်မှာရှိနေတဲ့အဲသူတွေအတွက်ကိုကျွန်တော်တို့ကနေပြီးတော့သူတို့ရဲ့စာဝတ်နေရေးကျွန်တော်တို့ရှိတဲ့သူတို့ရဲ့ခြေကဒါဆိုဆောက်ပြတော့မှန်မို့တော့ကိုယ်ကစိုက်တူအမွေးတွေကိစ္စလေးတွေကိုတောက်ပြဖို့နိုင်မယ်ဆိုလို့ရှိရင်လေကျမတို့ညနေရောက်စီမံကိန်းကနေပြီးတော့တစင်သွားပိုင်မို့ကျမတို့အစိုးရအနေနဲ့စီစဉ်လောင်ရည်နေတာလေးရှိပါတယ်ရှင
်။သုံးပိုင်မျိုးသစ်ဆိုတာဆရာမကြောင်းဆောက်ဖို့အနေထားအထိစဉ်းစားလာတဲ့ဆိုတဲ့အခါကျတော့ဒီမျိုးသစ်မှာကလူဦးရေကဘယ်လောက်လောက်ရှိနေတယ်ဆရာမ။ तू ကမျိုးတစ်ခုအစ်စ်တည်းလို့မျိုးပုံစံမျိုး तू ကအကောင့်ထဲပေါ်လာ
တယ်။ဟုတ်ကဲ့ပါ။မျိုးပုံကအနေနဲ့အကောင့်ထဲပေါ်ထားတဲ့အားရှိပါတယ်။ဒါကအစရဲ့အကောင့်ထဲပေါ်ထားတဲ့မျိုးအဖြစ်နဲ့မျိုးကွက်အနေနဲ့အကောင့်ထဲပေါ်ထားတဲ့အဲဒီမှာအဲသူတို့ကိုရက်ွက်တစ်ခုအနေနဲ့ပြီးခဲ့တဲ့အစိုးရကလည်းနေရာချထားပြီးခဲ့တာဖြစ်ပါတယ်။အဲသူတို့ကလည်းသူတို့အစိုးရအဖွဲ့ကိုတောင်းဆိုတဲ့ကိစ္စကတော့သူတို့ဒီမူလရန်ကျောင်းလေးတို့နီးမလေးမှရှိရင်တော့လည်းသူအချင်းပြေးနိုင်တယ်။ပို့ပြီးတော့အချင်းပြေးရပေါ့နော်။မိုးရတဲ့ကိစ္စကျွန်တော်တို့ရှင်မမိုးရတဲ့ကိစ္စရှိရင်တော့အဲ့ပတ်ပါမျိုးသစ်ဖြစ်နေတဲ့အတွက်ကြောင့်မို့လမ်းကိစ္စလေးတွေကလည်း
ဒီမြစင်းရောင်စီမံကိန်းနဲ့ပတ်သက်ပြီးတော့ဆရာမအဲ့ဒီစီမံကိန်းကဘယ်လိုပုံစံဖြစ်တယ်အစိုးရဘယ်လိုရည်ရွယ်ချက်နဲ့လှုပ်ဆောင်တယ်ဆိုတာလေးကိုကျွန်တော်တို့ရှင်းပြပေးလို့ရမလား
အာအဲ့တော့ကျွန်မအချမ်းများပြတော့မဆိုလို့ရှင်တော့အင်ဂျီပေါ့အင်ဂျီတရမှာဒီမလို့ချင်းရွာတရဒီမနှစ်ရွာပေါင်းရင်လည်းအင်ဂျီ150 200အပဝင်းကျွန်တော်ရှိနေရရွာအဲ့ဒီရွာရှိနေလို့ရှိရင်အဲ့ညမှာ300ကိုဆိုရနေနဲ့ပြီးပါတယ်အာဒီငွေကိုသူကအတိုးသဘောမျိုးနဲ့ပြန်ချီးရတဲ့ပေါ်ပါပဲအတိုးကတော့တော်တော်နည်းနည်းအတိုးပေါ့ဒီအတိုးကိုရွာရဖွင့်ကလေးလုပ်မယ်နောက်ပြီးတော့ဒီဒီမှာရှိတဲ့သူတို့ပေးထားတဲ့ငွေ300ကိုလုံးဝမပြောက်ပြရအောင်မပြောက်ပြခနဲ့ဒါပြန်လဲစီစဉ်မှုတွေရှိရမယ်ဒါကြောင့်မို့ဒီလိုနာဂက်မှာရှိတဲ့လူတွေအတွက်ကိုညစင်းအောင်စီမံလိုက်ရဲ့ဆိုရင်နည်းနည်းအဆင်ပြေနိုင်တယ်လို့ကျမတို့ကလည်းသုံးသပ်ထားပါရှိပါတယ်ဒီလိုမိသားစုတွေကြွက်တပြားဖြစ်သွားတာမျိုးဒီလိုပြည်သူလူထုကဒီလောက်ဒီလိုတန်မျိုးဖတ်ပြီးမခံစားကြည့်ချင်တာပေါ့နော်သူရဲ့အဲဒီကုလက်ထိမှာဆိုလို့ရှိရင်ကျမတို့ဆိုရတဲ့အနေနဲ့ဆိုလို့ရှိရင်ဒီလိုမျိုးတခါလဲကျမတို့ဆူရတဲ့ဒုက္ခပဲဒီလိုမျိုးရဲ့ဒုက္ခကျမတို့ရဲ့ဆူရတဲ့ဒုက္ခပဲဒါကြောင့်မို့ကျမတို့ကဒီလိုကိစ္စမျိုးပြန်ပြီးတော့မဖြစ်နိုင်အောင်ကျမတို့ဆူရနေနေအသက်နိုင်ဆုံးကျမတို့ဟိုအစီအစဉ်လေးဤသွားတာရှိတယ
်ကျွန်တော်တို့ကြားနေရတာလဲဟိုနာဂစ်တန်စိုးစိုးဝါခံရတဲ့ဒေသတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာထင်သလောက်မအောင်မြင်သေးဘူးအခုညီတွေဟာလည်းရတင်သလောက်မရခဲ့ဘူးဆိုပြီးပြောဆိုကြတာတွေကဒီနေ့အထိကျွန်တော်တို့ကြားနေရသေးတယ်ဆိုတော့ဆရာမဒီလက်ရှိအစိုးရလက်ထက်မှာသူတို့ရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဘယ်နေရာတွေမှာလိုအပ်နေသေးတာလဲဘာတွေများလုပ်ဖို့လိုသေးသလဲဆိုတာကိုဆရာမပြောပြလို့ရမလား
ကျွန်မရဲ့အဲတုံးတစ်ချက်အစားပြောရမယ်ဆိုလို့ရှိရင်တော့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာခံစားမှုတွေအခုချိန်ပြီးတော့နည်းနည်းများရှိနေသေးရဲ့ဆက်တော့ပြမချက်ပါသူတို့ချက်နေတယ်သူတို့ရက်တီပို့အတွက်ကအတိအကျနေရာလေးတစ်နေရာပေါ့နေရာလေးတစ်နေရာခိုင်ငယ်လေးရှိဖို့လိုအပ်နေတယ်လို့ထင်တယ်အဲ့ဒါလေးတွေကလည်းကျမတို့ကအခုလောက်ထားခဲ့တဲ့အနေအထားလေးတွေဖြစ်ပါတယ်တတိယအချက်နဲ့ကတော့သူတို့တွေမှာပေါ့နော်ယူနီဖာတောက်ဆိုင်တဲ့အနေအထားလေးတစ်ခုဖန်တီးပေးနိုင်ရမယ်အဲ့ဒါကလည်းဟိုကျမတို့ကဘလောက်လူအများစုကိုကျမတို့အစိုးရအဖွဲ့အနေနဲ့ပေးနိုင်မလဲဟိုထောက်ပံ့နိုင်မလဲတံပိုးပေးနိုင်မလဲဆိုတဲ့အချက်ပေါ်မှာလည်းမူတည်လို့ထင်ပါတယ်ဒါမဲ့ဒီလူတွေကိုပတ်ဝန်းကျင်ကဒီပတ်ဝန်းကျင်နေတဲ့ပတ်ဝန်းကျင်ကရောကျွန်တော်တို့ဆိုရကတော့ဆိုရရဲ့အကြောင်းမှရှိတဲ့ဖွဲ့စည်းရေးကပါသူတို့ကိုကျွန်တော်တို့ဒီသားချင်းဆောင်လာတဲ့ပေါ့နော်။ဟာစင်တစ်ကြောင့်ရှိပြီးသားကိုယ့်ဘဝရတရားတော့မယ်ဆိုတဲ့အကြေးချက်အခုစိတ်ထိတို့မှဒီကြောင်ခံစားနေရဖြစ်တဲ့ အဲတချို့တွေကြောက်လို့ရှိရင်လည်းဟိုတော်တော်လေးပဲကိုတူကိုချွန်ပြီးတော့လုပ်နိုင်တဲ့အချိန်လေးလည်းရှိတယ်။တချို့တွေကြတော့လည်းဘလိုပဲလုပ်လို့အချိန်မပြေတဲ့ဘဝလေးတွေရှိတယ်။ဒါကိုကျွန်တော်ကဆာမပေးရလိမ့်မယ်
။သူတို့နဲ့ထိတွေ့ပြောဆိုတဲ့အခါမှာသူတို့ကိုယ်တိုင်ကတော့တက်တက်ကြောက်ကြောက်နဲ့သူတို့ဘဝဟိုဟိုစိတ်ပိုင်းဆိုင်ရာသူတို့ထိခိုက်ခံစားနေရတာတက္ကနာပေါ့နော်။ဟိုဟိုရေဘွားအဖြစ်ဒီလူတွေကိုနဲ့ကရောအာသူတို့ဘဝသူတို့ပြန်လဲထူတော်မှုတွေစိတ်အားထက်သန်မှုရှိကြသလားဆိုလိုချင်တာသူတို့ depression တွေရပြီးတော့အာမဖြစ်တော့ပါဘူးကျွန်တော်တို့ဘဝကြီးကဆုံးပါပြီဆိုပြီးတော့ချီပြက်လက်ပြက်ဖြစ်နေတဲ့သူတွေရှိတယ်ဆိုရင်လည်းအဲ့ဒါအနည်းစုလားဘလို့ပုံစံသူတို့ရဲ့စိတ်ပိုင်းဆိုင်ရာအနေထားဒီပြန်လဲထူတော်ကြီးအပေါ်မှာထားတဲ့သဘောထားကဘလို့ရှိလဲဆရာမအဲကျွန်တော်
ရောလေကျွန်တော်ရေဘွားရှင်ကျွန်တော်တွေ့တဲ့သူတွေအနေနဲ့ဆိုတော့စိတ်ပြက်လက်ပြက်ဖြစ်နေတဲ့သူတွေကနည်းပါတယ်တို့တော့လည်းပဲမကြိုးစားပြီးတော့ရုန်းကန်နေတဲ့အခြေအမှအစင်မပြေတဲ့အပေါ်မှာနည်းနည်းစိတ်ကပိုက်စိတ်ပိုင်းဆိုင်ရာအကြောင်းဘယ်လိုပြောရမလဲကြိုးစားပြီးရုန်းကန်နေတဲ့အခါမှာလေသူကမဖြစ်တော့ဘောနော်ဥမာသူကဆိုညမီညကအစင်မပြေသေးဘူးပေါ့ခါခါသေးသေးတာဒါပေမဲ့အစင်မပြေသေးဘူးအလုပ်ဆိုင်စားတဲ့အခါမှာဆိုလို့ရှိရင်လည်းအဲနောက်ကျောင်းကနောက်ဆက်မအေးရဘူးပေါ့အားမလို့အားမရအပိုင်းလေးအဲ့လိုအပိုင်းလေးရှိရဲ့
ဒီလူတွေကိုရောအစိုးရအနေနဲ့ပေါ့နော်နိုင်ငံတော်အစိုးရပဲဖြစ်ဖြစ်တိုင်းဒေသကြီးအစိုးရပဲဖြစ်ဖြစ်ဩတစုံတစ်ခုပေါ့စောစောဆရာမပြောသလိုအိုးအိမ်လေးနဲ့အတီတကြဖြစ်အောင်အာအဲ့ဒီမှာတစ်ဆင့်တစ်ခါသူတို့ဟိုဘဝရည်တည်အတွက်အလုပ်အကန်အရင်းဒီလေးဖန်တီးပေးနိုင်အောင်ဆိုတော့ပုံစံမျိုးအစိုးရကစဉ်းစားထားတာလုပ်ပေးဖို့စီစဉ်ထားတာရှိလားဆရာမ။ဘာလို့ဒီ
နေ့အစီအစဉ်ရှိပါလဲရှင်။ဩအစီအစဉ်ရှိပါလဲဆိုတော့ညမှာမလဲဟိုတရားဝင် experience နဲ့ဒီကျမတို့ကနေဒီညအိုဟိုခြားထားပြီးတော့မယ်ဒီကအခွင့်အရေးပြီးတော့မယ်ဆိုရင်နောက်ပြီးလျှောက်ထားတဲ့အထဲကတရားဝင်ဟိုအရင်ကလူတွေကိုတော့အဲ့လိုနေသားလေးတွေသူ့တရားဝင်လေးတွေဖြစ်အောင်အောင်လုပ်ပေးဖို့ကျမတို့ကစီစဉ်နေရလည်းရှိပါတယ်။နောက်တစ်ခါဥမာကျမတို့ပဲကျမတို့သူ့ဘဝရည်တည်ဖို့အတွက်ဟိုဟိုတလူအကောင်းဆုံးဖြစ်မလဲဆိုတဲ့အချက်လေးတွေကျမတို့ဟိုစီစဉ်ထားတာလေးတွေလည်းရှိပါတယ်။